Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 16.25 ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနင်္ဂလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါAmerican ရွေးကောက်ခံသမ္မတ Trump ကတားရီကိုလွှဲပြောင်းပေးမယ်လို့ဆိုတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရဖွဲ့ဝင်တဲ့ရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့တိတ်မကြခင်သတင်းစာရှင်းလင်းပွဲလုပ်မယ်လို့ပြောထားပါဗျ။တခါရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခါတွေဟာနယ်စပ်တည်ငြိမ်ရေးကိုထိခိုက်စေတာကြောင့်သက်ဆိုင်ရာဒီအဖွဲ့အစည်းတွေကငြင်းငြင်းချမ်းချမ်းအစွန်းတွေအဖြေရှာဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးကတိုက်တွန်းလိုက်ပါတယ်။တောင်မြောက်ကိုရီးယားပေါ်နောက်ထပ်တန်းခတ်ပိတ်ဆို့မှုအသစ်တွေချမှတ်သွားဖို့တောင်ကိုရီးယား American နဲ့ဂျပန်နိုင်ငံတွေကအထူးကိုယ်စားလှယ်တွေသဘောတူထားပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံကသတင်းတွေကိုကိုအောင်နဲ့အတူပြပြပါမယ်ရှင
်။ကောင်းပါပြီရှင်။ပေါ်တူဂီနိုင်ငံသားအန်တိုနီယိုဂူဒရက်စ်ဟာမနေ့ကတင်လာနေမှာတော့6ရောက်မြောက်ကုလသမဂ္ဂအတွင်းမှုချုပ်အဖြစ်ကျန်းသစ္စာကြိမ်းဆိုသွားပါတယ်
This is a war in which nobody is winning. This is a war in which everybody is losing. This became a threat for everybody around the world. It's high time to put an end to this nonsense.
Antonio Guterres ပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်2019ခုနှစ်ဟာ American Civil and Pacific Data ဆက်ဆံရေးမှာခက်ခဲရှုပ်ထွေးတဲ့ကာလဖြစ်လာဖို့ရှိနေတဲ့အကြောင်းစကိုင်းတိုင်းဒေသကြီးမုံရမြို့အခြေဆိုင်တရင်သမားသူအသက်ခံခဲ့ရတာကြောင့်နေတရင်ထောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတာကြားတဲ့အကြောင်းနဲ့ဩစတြေးလျအခြေဆိုင်စူပေါင်းတက္ကသိုလ်ကြီး OUA ကနေနေဆက်ဒေတာကတိုင်းနာလူငယ်တို့ပွဲရခဲ့ကြတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတားရီကိုလွှဲပြောင်းပေးမယ်လို့ဆိုတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရဖွဲ့ဝင်တဲ့ရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့သိမကြခင်အချိန်မှာသတင်းစာရှင်းလင်းပွဲလုပ်မယ်အကြောင်းပြောပါတယ်။သမရတာဝန်တွေကိုအာရုံထားလှုပ်ဆောင်နိုင်ဖို့နဲ့အကျိုးစီးပွားဆိုင်ရာပြည်ပခါတွေမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့ကမ္ဘာတော်ဝန်မှာရှိတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေသူဘယ်လိုကင်းကွာအောင်နေမလဲဆိုတာကိုပြောကြမယ်။လောလောဆယ်မှာတော့ရက်နောက်ဆုတ်ထားတဲ့သတင်းစာရှင်းလင်းပွဲကိုမကျင်းပခင်ရက်ပိုင်းတွေအလိုပါပဲဒီတနင်္လာနေ့နောက်ပိုင်းတွေကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာအဲ့ဒါလိုရေးသားထားတာပါ။အကြောင်းအရာသေးစိတ်ကိုတော့လာမယ့်ဇန်နဝါရီလထဲမှာပြောမယ်လို့ Mr. Trump ရဲ့အကြံပေးသူကတနင်္လာနေ့မှာပြောပါတယ်။ဇန်နဝါရီလ20ရက်နေ့ဒီသမရအဖြစ်နဲ့တရားဝင်ကျက်သစ္စာမကြိမ်ဆိုခင်မှာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုတားရီဖြစ်ကြတဲ့ Donald Eric အပြင်တခြားလုပ်ငန်းဆိုင်ရာအကြီးအကဲတွေလက်ထဲကိုလွှဲပြောင်းပေးသွားမယ်လို့ Mr. Trump ကရေးထားတာပါသူ့ရဲ့သမရတက်တန်းကာလအတွင်းမှာဘလို့စီးပွားရေးသဘောတူညီချက်တင်မှာလုံးဝမဟုတ်ဘူးလို့လည်းကတိပေးထားပါတယ်ဒါမဲ့ Trump အနေနဲ့သူ့ပိုင်ကုမ္ပဏီတွေကနေဘယ်လောက်အတိုင်းအတာထိကင်းကွာအောင်နေမလဲဒါမှမဟုတ်သူပြောနေတဲ့သဘောတူညီချက်တစ်တွေဆိုတဲ့ကိစ္စမှာဘယ်လိုစီးပွားရေးလုပ်ငန်းမျိုးတွေပါဝင်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးတရားရေးဆိုင်ရာကြွမ်းကျင်သူတွေကတော့ Trump အနေနဲ့သမ္မတတာဝန်နဲ့သူ့ရဲ့ကိုယ်ပိုင်ဒီစီးပွားရေးလုပ်ငန်းတွေအကြားအကျိုးစီးပွားဆိုင်ရာပြဿနာမဖြစ်အောင်ရှောင်ရှားခြင်းနဲ့ဆိုရင်ကမ္ဘာတော်ဝန်ကသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးရလိမ့်မယ်လို့ပြောဆိုထားပါတယ်ရှင်
။ထောင်လိုင်းအဖွဲ့ရဲ့နေစဉ်အစီရင်ခံမှုတွေကိုမလိုရဘူးလို့ရွေးကောက်ခံသမ္မတ Donald Trump ကပြောဆိုခဲ့မှုပေါ်သမ္မတ Barack Obama ကတုံ့ပြန်လိုက်ပါတယ်။အကြောင်းအရာတွေတော်တော်များများကိုကြွမ်းကျင်နှံ့ဆက်သူတွေနဲ့စုဖွဲ့ထားတဲ့ဒီ American ထောင်လိုင်း Agency တွေရဲ့အမြင်သဘောထားတွေကိုမသိဘူးဆိုရင်တော့မမြင်မဆန်းစံတဝါဝါနဲ့လုပ်နေတယ်လို့ဖြစ်နေမယ်လို့သမ္မတ Obama ကပြောပါတယ်။Trevor Noah ရဲ့ The Daily Show အစီအစဉ်အတွင်းသမရကအခုလိုပြောသွားတာပါ။ဒါအပြင်တရုတ်နိုင်ငံနဲ့ပတ်သက်တဲ့တပီးတောင်မူဝါဒကိုတရုတ်နဲ့အပေးယူလုပ်ဖို့အသုံးမချသင့်ဘူးလို့ Obama အစိုးရအဖွဲ့ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးသဘောတူညီမှုလို့ဒီသဘောတူညီနိုင်မှုတွေမလုပ်ဘဲဘာကြောင့် American ပြည်အောင်စုကတပီးတောင်မူဝါဒကိုကျင့်သုံးနေတယ်လဲမသိဘူးလို့ရွေးကောက်ခံသမရ Donald Trump ကတနင်္ဂနွေနေ့ကပြောကြားခဲ့တာနဲ့ပတ်သက်လို့အင်ဗီရောပြောခွင့်ရ George Arnest ကတနင်္လာနေ့မှာတုံ့ပြန်ပြောကြားခဲ့ပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့ပိုင်နက်ဖြစ်တဲ့ဆိုတဲ့တရုတ်ဆွေရဲ့ရည်တည်ချက်ကိုလက်ခံပြီး1989ခုနှစ်မှာအမေရိကန်ကတရမန်ဆက်ဆံရေးကိုတရုတ်နဲ့တရားဝင်စတင်လိုက်တာပါ။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုနဲ့မြောက်ကိုရီးယားအပေါ်တရုတ်ရဲ့ပြားပေးမှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံသားမကကဘာကြီးတစ်ခုလုံးအတွက်ဘုံအကျိုးမြတ်တွေဖြစ်တယ်လို့ George Arnest ကဥပမာပေးပြောကြားခဲ့ပါရခင်ဗျာ။
အလက်ပေါ်မျိုးရှိချမ်းကသဘုံဖွဲ့တွေထိန်းချုပ်ရနေရတွေကိုစီးရီးယားအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့ထိုးစစ်ဆင်မှုအတွင်းအစိုးရလိုလာတဲ့တပ်ဖွဲ့တွေကမြို့ရင်းရက်ကွက်၄ခုမှာရပ်သားပြည်သူ82ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေရထားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပြောဆိုလိုက်ပါတယ်။ဒီသတင်းတွေအနေနဲ့ပတ်သက်ပြီးတော့အတီးပြုတ်ကိုခက်ခဲနေသေးပြီးဘယ်နေရာတွေမှာဖြစ်ခဲ့တယ်ဆိုတဲ့အတိအကျအခြေအနေကိုမသိရသေးတဲ့အကြောင်းလူခွေရေးဆိုင်ရာကုလသမဂ္ဂပြောခွင့်ရ Rupert Colville ကဒီကနေ့ဂျနီဗာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။ လူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေရော့ပါစေဖို့အတွက်ကုလသမဂ္ဂဒါမှမဟုတ်နိုင်ငံတကာချက်ချင်းဒီအဖွဲ့ ICRC လို့နိုင်ငံတကာအဖွဲ့အစည်းတွေကိုအလပ်ပုံမျိုးအတွက်အခြေအနေတွေကိုစောင့်ကြည့်လေ့လာခွင့်ပြုဖို့လဲမစ္စတာခိုးဗေးကတိုက်တွန်းထားပါတယ်ဒီတော့တွင်ဒီ ICRC အဖွဲ့ကစီးရီးယားနိုင်ငံအလက်ပိုမျိုးအရှိချာကအရက်သားထောင်တဲ့ချီဟာဘယ်ကူမှပြင်းစရာလမ်းမရှိတဲ့အခြေအနေကိုရောက်နေတယ်လို့ဆိုပြီးတော့သတိပေးလိုက်ပြီးဒီဒုက္ခသည်တွေကိုကောက်ွယ်ပေးဖို့တိုက်ခိုက်မှုတွေမှာပါဝင်နေကြတဲ့သူတွေကိုလည်းတိုက်တွန်းလိုက်ပါတယ်ရှင်
။အီရန်နိုင်ငံအနောက်ပိုင်းကရေနံလုတ်ကွက်နှစ်ခုကိုရုရှားကဝင်ရောက်လုတ်ကွက်ခွင့်ပြုရေးရုရှားနဲ့အီရန်ကြားဒီကနေ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးလိုက်ပါတယ်။အီရန်နိုင်ငံကိုရောက်ရှိနေတဲ့ရုရှားစွမ်းအင်ဝင်ကြီးအလက်ဇန်ဒါနိုဗက်နဲ့အီရန်ရေနံဝင်ကြီးပိုက်ဂျန်နမ်ဒါဆန်ကန်တို့တွေ့ဆုံဆွေးနွေးပြီးအီရန်နိုင်ငံပိုင်ရေနံကုမ္ပဏီနဲ့ရုရှားရေနံကုမ္ပဏီကြီး Gazprom တို့ကြားလက်မှတ်ရေးထိုးလိုက်တာပါ Cheshma Kosh နဲ့ဒီချန်ဂူလဲရေနံမြေလောက်ကအတွင်းပနမကွင်းစင်းလေလာမှုတွေကိုလှုပ်သွားမှာပါအီရန်အရေးနျူကလ িয়ার အရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်ရယူပြီးတဲ့နောက်နှစ်ပေါင်းများစွာစီးပွားရေးပိတ်ဆို့တန်ခတ်မှုတွေရော့ကျလာပြီးအခုအခါမှာတော့ဒီရေနံတိုးထုတ်လုပ်ဖို့အီရန်ကအချိန်အဟုန်နဲ့ဆောင်ရွက်နေတာပါလွန်ခဲ့တဲ့နိုဝင်ဘာ30ရက်နေ့ကတော့ရေနံထုတ်လုပ်တဲ့နိုင်ငံတွေရဲ့ OPEC အဖွဲ့ဝင်တွေကကမ္ဘာတစ်လောက်ရေနံဈေးနှုန်းကျဆင်းနေတာကိုတားဆီးဖို့ရေနံကိုအကန့်အသတ်နဲ့သာထုတ်လုပ်တော့မယ်ဆိုပြီးတော့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့လည်းပိတ်ဆို့တန်ခတ်မှုကိုနှစ်ရှည်လာမြောက်ခံခဲ့ရတဲ့အီရန်အနေနဲ့ဒီအခြေအနေကိုကာမိအောင်တခြားနိုင်ငံတွေထက်ပိုထုတ်လုပ်ခွင့်ပေးထားခဲ့ပါတယ်။ဇန်နဝါရီလ1ရက်နေ့ကနေစတင်ပြီးတော့အီရန်အနေနဲ့တရက်ကိုရေနံဈေးပေါင်း3.8 တန်းအထိထုတ်လုပ်ခွင့်ပြုထားပြီးဒါဟာပိတ်ဆို့တန်ခတ်မှုမတိုင်ခင်ကထုတ်လုပ်တဲ့ပမာဏလည်းဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြိပက္ခရီဟာနေဆက်ဒေသတည်ငြိမ်ရေးကိုထိခိုက်စေတာကြောင့်သက်ဆိုင်ရာဘက်အသီးသီးကနေငြင်းငြင်းချမ်းချမ်းဆွေးနွေးဖြေချာကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးဟုံးလျန်ကဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်။ပြိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ခတ်ရစဲကြဖို့တိုက်တွန်းပြီးဒီမြန်မာနိုင်ငံမြောက်ပိုင်းရေးကိစ္စဟာအမျိုးသားပြန်လည်တည်မြဲရေးကိစ္စဖြစ်တာကြောင့်စစ်ပွဲတွေနဲ့ပြဿနာဖြေရှင်းလို့မရဘူးလို့တရုတ်တံအမတ်ကြီးကပြောခဲ့တဲ့အကြောင်းကိုရန်ကုန်တရုတ်တံရုံးကသတင်းထုတ်ပြန်ထားတာပါ။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်လက်တွန်းအားပေးပြီးတော့အပြုသဘောဆောင်တဲ့အခမ်းအနားကနေဆက်လက်ပါဝင်မယ်လို့လည်းတရုတ်သံတမန်ကြီးကပြောဆိုထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာမြန်မာတရုတ်နယ်စပ်ဒေသငြိမ်းချမ်းတည်ငြိမ်ရေးအတွက်အရေးကြီးပြီးတော့မြန်မာနိုင်ငံဟာနိုင်ငံရေးနည်းလမ်းတွေနဲ့ဒီသက်ဆိုင်ရာပြဿနာရပ်တွေကိုဖြေရှင်းဖို့အလေးထားတဲ့အကြောင်းဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကလည်းပြန်လည်တုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်တံရုံးကထုတ်ပြန်ထားပါတယ်။ပြခဲ့တဲ့နိုဝင်ဘာလအတွင်းဖြစ်ခဲ့တဲ့ဒီမြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတဲ့သူဒုက္ခသည်တောင်းကနေတိရှိပြီးတရုတ်နိုင်ငံတဲကိုရောက်သွားတဲ့ဒုက္ခသည်3,000လောက်ရှိနေတာပါမြန်မာတံတမတော်အနေနဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ဖို့လွှတ်တော်မှလည်းသိမ့်မကြခင်တော့ကအဆိုပြုခဲ့တာရှိပါတယ်ရှင်
Your American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေဘီကန်တန်ကနေအင်္ဂါတိညနေခင်းဒေသတွေသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအပေါ်နောက်ထပ်တံခါးပိတ်ဆို့မှုအသစ်တွေချမှတ်သွားဖို့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာအထူးကိုယ်စားလှယ်တွေဒီကနေ့ပဲကတိပြုလိုက်ကြပါရယ်။ဒီထဲမှာတော့ဒီနျူကလ িয়ার လုပ်ငန်းတွေအတွက်ငွေကြေးရှာဖွေပေးနေတဲ့မြောက်ကိုရီးယားရဲ့ကြောင်မီသွေးတင်ပို့ရောင်းချမှုတွေကိုပိတ်ဆို့တံခါးဖို့ပါဝင်ပါရယ်။ဒီလိုတက်ခက်ရွေးယူမှုတွေဘလောက်ထိအလုပ်ဖြစ်မဖြစ်အချိန်ပြည့်ကြီးကျက်စောင့်ကြည့်ပြီးတော့အချက်လက်တွေမျှဝေသုံးစွဲနိုင်မဲ့စနစ်တစ်ခုချမှတ်သွားဖို့ကိုလည်းတောင်ကိုရီးယားနိုင်ငံစိုးမျိုးတော်မှအထူးကိုယ်စားလှယ်တွေတွဲဆုံခဲ့ကြပြီးတဲ့နောက်မှာသဘောတူခဲ့ကြပါတယ်။ဒီနှစ်အတွင်းမြောက်ကိုရီးယားကဒီနျူကလ িয়ার နဲ့မစ်ဆိုင်တုံးကြီးဆက်သတ်မှုတွေလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံအတွက်အထူးနိုင်ငံသားဝင်ငွေအရင်းမြစ်ဖြစ်တဲ့ဒီကြောင်မီသွေးတင်ပို့ရောင်းချမှုတွေကိုကန့်သတ်ပြီးတော့ပုံမှန်ပြည့်ထက်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့တိတ်မကြခင်တုန်းကမဲခွဲဆုံးဖြတ်ထားခဲ့တာပါဒီတန်ခတ်ရေးယူမှုတွေရဲ့ထိရောက်မှုအတိုင်းတာကတော့မြောက်ကိုရီးယားရဲ့အရေးပါဆုံးမဟာမိတ်ဖြစ်ပြီးဒီမြောက်ကိုရီးယားကနေကြောင်မီသွေးတွေကိုအဓိကဝယ်ယူနေတဲ့တရုတ်နိုင်ငံပေါ်မှာအများကြီးမူတည်နေတာပါရှင်
ကိုရန်ချန်စာကိုစော်ကားပြောဆိုဖို့ရည်ရွယ်ခဲ့တယ်လို့သူ့ပေါ်ဆွဆွဲပြောဆိုထားမှုအပေါ်ဂျကာတာအုပ်ချုပ်ရေးမှူးကဒီကနေ့ညင်းဆိုလိုက်ပါတယ်ဘာသာရေးအရာစော်ကားမှုကြောင့်တရားရုံးမှာအစစ်စစ်ခံနေရခြင်းအတွင်ကုလို့ပြောလိုက်တာပါမွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဒါဟာဆန်းသပ်မှုတစ်ခုဖြစ်တယ်လို့လည်းရှုမြင်ကြတာပါမက်ဆေ့စီယုံပွဲတွင်သူ့ရဲ့ပြိုင်ဘက်ဟာကိုရန်ချန်စာအုပ်ကိုအုံချခဲ့တယ်လို့ပြောဆိုမှုဟာ တမင်ရည်ရွယ်ပြီးတော့စော်ကားပြောဆိုတာမျိုးမဟုတ်ကြောင်းတရုတ်ခရီးရန်တဦးဖြစ်တဲ့အုတ်ချုပ်ရေးမှုဘဇူကီဂျာဟာဂျာပါနာမားကပြောပါရယ်အခုလိုပြောဆိုခဲ့မှုအပေါ်သူကတောင်းပန်ပေမဲ့အမှားရင်းလုပ်ခဲ့တာမျိုးတော့မရှိဘူးလို့သူကညှင်းဆိုပါရယ်ရွေးကောက်ပွဲမဲဆက်စည်းရုံးပွဲအတွင်းသူ့ပြိုင်ဘက်ကမွတ်စလင်တယောက်မဟုတ်သူကိုမဲမပေးသင့်ဘူးလို့အခွင့်ကောင်းယူပြောကြားခဲ့တဲ့အပေါ်တုံ့ပြန်တာဖြစ်တယ်လို့သူကပြောသွားပါရယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကွန်မြူနတီသဘုံတွေရဲ့ဩဇာလွှမ်းမိုးမှုရှိတဲ့ကျေးလက်ဒေသတွေမှာသဘုံတွေအနေနဲ့ဖြစ်ခဲ့ရဲ့ဆေးရည်တက်တန်းတိုးနိုင်အောင်အဲ့ဒီဒေသတွေကအစိုးရတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့သဘုံတွေဘက်ကတောင်းဆိုချက်ကိုဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပေးချလိုက်ပါတယ်။ကျေးလက်ဒေသအားလုံးမှာတရားဥပဒေစိုးမိုးမှုရှိအောင်အစိုးရတပ်ဖွဲ့တွေကိုဆက်ပြီးတော့ထားသွားမှာဖြစ်ပြီးတော့ဒီ New People's Army သဘုံအဖွဲ့အနေနဲ့တိုင်းပြည်အတွင်းဒီဘယ်အရက်ဒေသကိုမှသူ့ပိုင်နယ်မြေအဖြစ်နဲ့ကျင်ညာလို့မရဘူးလို့လည်းဒီကာကွယ်ရေးဝန်ကြီး Delphin လူရန်ဇာနာကဒီကနေ့ပြောဆိုလိုက်ကြပါဖိလစ်ပိုင်သမ္မတပြောထားတာကိုပြန်ကောက်ပြီးတော့ဖိလစ်ပိုင်နိုင်ငံအတွင်းမှာသူပိုင်နယ်မြေမရှိဘူးလို့မစ္စတာလူရန်ဇာကဒီသဘုံတွေကိုပြောခဲ့တာပါသဘုံတွေဘက်ကလည်းအစိုးရအနေနဲ့သဘုံတွေပေါ်နေနေတာတွေကိုမရက်ပဲဒီသဘုံထိမ့်ချုပ်ရာနယ်မြေတွေကနေအစိုးရတပ်တွေကိုလည်းပြန်ပြီးတော့မရုပ်သိမ်းဘူးဆိုရင်ဒါဟာအပြစ်ကရဲဆဲရေးအဆုံးသတ်အောင်ဖိအားပေးရာရောက်သွားနိုင်ပြီးတော့တိုက်ခိုက်မှုတွေပြန်ဆလာနိုင်တယ်လို့သမ္မတဒူတာဒေးကိုကတိပေးပြောဆိုထားပါတယ်ရှင်
တန်ကိုရီးယားတောင်ပိုင်းမြို့ဦးဆန်းကစစ်ကန်တခုအတွင်ဒီကနေ့ပောက်ကွဲမှုတခုဖြစ်ပွားခဲ့တာကြောင့်စစ်သား20ကျော်တန်ရာရသွားတယ်လို့တန်ကိုရီးယားသတင်းအေဂျင်စီယုံဟန့်ကပြောပါရယ်ဒေတာစံတော်ချိန်နေ့လယ် 7:48 မိနစ်လောက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပ
ါအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ပေါ်တူဂီနိုင်ငံသားအန်တိုနီယိုဂူတရက်စ်ဟာမနေ့ကတနင်္လာနေ့မှာတော့ကိုးရောက်မြောက်ကုလသမဂ္ဂအတွင်းမှူးချုပ်အဖြစ်ကျန်းသစ်စာကျင်းဆိုသွားပါတယ်။ပေါ်တူဂီဝန်ကြီးချုပ်ဟောင်းလည်းဖြစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲလည်းဖြစ်လဲတဝန်ထမ်းဆောင်ခဲ့ပူတဲ့မစ္စတာဂူတရက်စ်ဟာအလားအလာရှိသူတွေအများကြီးထဲကမှအခုလိုရွေးချယ်ခံခဲ့ရတာပါ။အပြည့်စုံကို VOA ကုလသမဂ္ဂသတင်းထောက်မာဂရက်ဘက်ရှာသတင်းပေးပို့ထားပါတယ်။မအေးသနာကျော်ကပြောပြပေးပါမယ်ရှင်
။ Congratulations.
ဘာမှပြိပခါရမဖြစ်ပေါ်လာအောင်လို့တားဆီးရေးအတွက်နိုင်ငံတကာအသိုက်အဝန်းကပို့ပြီးတော့အားစိုက်လှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ဖြစ်တဲ့အန်တိုနီယိုဂူတရက်စ်ကကျန်းသစ်စာကျင်းပပြီးချင်းချင်းပဲပြောသွားပါတယ
်။ La prévention n'est pas un concept nouveau.
ကာကွယ်တားဆီးရေးဟာဘာမှထူးခြားခြင်းမြတ်တဲ့အလုပ်မဟုတ်ပါဘူး။ကုလသမဂ္ဂကိုတည်ထောင်ခဲ့သူတွေကျွန်တော်တို့ကိုခိုင်းသွားတဲ့ကိစ္စပါပဲ။ဒီနည်းကလူသက်တွေကိုကယ်တင်နိုင်ဒုက္ခတွေကိုရှော့ပစ်နိုင်တဲ့အကောင်းဆုံးနည်းပါ။ဆိုတင်ကာကွယ်တားဆီးမှုမောင်မြင်ဘူးဆိုရင်တော့ဒီပြိပခါတွေကိုဖြေရှင်းဖို့ကိုအားစိုက်လုပ်ရပါတော့မယ်။
မစ္စတာဂူတရက်စ်ကဇန်နဝါရီလ1ရက်နေ့ကစပြီးတော့အပြည့်အဝတာဝန်လွှဲပြောင်းယူမှာဖြစ်ပြီးအခုအချိန်ကဒုတိယကမ္ဘာစစ်နောက်ပိုင်းဒုက္ခသည်အများဆုံးနဲ့ရွှေ့ပြောင်းနေထိုင်သူပြည်ပခါဖြစ်နေခြင်းစစ်ပွဲပေါင်းများစွာအကြမ်းဖက်မှုပြဿနာဥရုယာသည်ပြောင်းလဲမှုဒီလိုမျိုးအကြက်တဲပေါင်းစုံဖြစ်ပေါ်နေခြင်းဖြစ်ပါတယ်သူဦးစားပေးလှုပ်ဆောင်မဲ့ကိစ္စကတော့အစီရီးယားစစ်ပွဲဆိုတာတန်တရားဖြစ်စရာမလိုပါဘူး
This is a war in which nobody is winning. This is a war in which everybody is losing. This became a threat for everybody around the world. It's high time.
စစ်ပွဲကဘယ်လိုမှမနိုင်မရတဲ့စစ်ပွဲပါ။အလုံးရှုံနေကြတဲ့စစ်ပွဲပါ။ဒီဖြစ်ရက်ကတကဘာလုံးအတွက်လည်းအနေကြီးတရပါပဲ။ဒီအတိတ်ပဲမရှိတဲ့ကိစ္စကြီးကိုအဆုံးသတ်ဖို့အလုံးတင်ဆုံးအချိန်ပါပဲ။
ဒီလကောင်မှာဒုတိယ၅နှစ်သက်တမ်းကုန်မဲ့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကိုကုလအဖွဲ့ဝင်နိုင်ငံတွေကဂုဏ်ပြုစကားပြောကြားပြီးအကြက်တဲတွေပုံများလာတဲ့အချိန်မှာကုလသမဂ္ဂကိုအကောင်းဆုံးဦးဆောင်ပေးခဲ့တာအတွက်ချီးကျူးသွားကြပါတယ်။မစ္စတာဘန်ကတော့စစ်ပွဲလွန်တောင်ကိုရီးယားနိုင်ငံမှာကလေးရွယ်သူ့ကိုကူညီစောင့်ရှောက်ခဲ့တဲ့ကုလသမဂ္ဂကိုအထူးသတိရနိုင်မယ်လို့ပြောပါတယ်
။ For me the power of the United Nations was never abstract or academic.It is a story of my life and many
ကျွန်တော်တို့ကုလသမဂ္ဂရဲ့ဩဇာအာဏာကအကောင့်ထဲမရှိတကယ်လက်တွေ့မကျတဲ့အရာမဟုတ်ပါဘူးအဲ့ဒါကကျွန်တော်နဲ့ကိုရီးယားပြည်သူအများပြားဘဝကိုပုံဖော်ပေးခဲ့တာပါတကဘာလုံးကတမ်းမောင်းများစွာတဲ့လူတွေကလေးတွေကောင်လေးတွေကောင်မလေးတွေရဲ့ဘဝတွေကိုဩဇာတရားမှုရှိစေခဲ့တာပ
ါဇန်နဝါရီလလယ်မှာတော့မစ္စတာဘန်ကသူ့ရဲ့မွေးရဲ့ကိုရီးယားကိုပြန်มาဖြစ်ပြီးအဲ့မှာသူသမရနေရာအတွက်ဝင်ရွေးခံမယ်လို့အများကခံမှန်းနေကြပါတယ်ရှင်
မအေးတနာကြောတင်ပြတော့ပါခုတော့2019ခုနှစ်မှာ Pacific Data နဲ့ American တို့ဆက်ဆံရေးဘလို့ရှိစေမလဲဆိုတာတင်ပြပါမယ်။ American စစ်ဖက်ရဲ့ Pacific Data ဆက်ဆံရေးမှာ2019ခုနှစ်ဟာခက်ခဲရှုပ်ထွေးတဲ့ကာလဖြစ်လာဖို့ရှိနေပါတယ်။အဲ့ဒီ data မှာ American စစ်ဖက်ရင်ဆိုင်ရမယ့်အခြေအနေတွေထက်ကတချို့အကြောင်း Pentagon စစ်ဌာနချုပ်ဆိုင်ရာ VOA သတင်းထောက် Colorbub ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကတင်ပြထားပါရရှင်။
နိုင်ငံကရေကြောင်းလိုင်းဆက်ပွင့်နေစီဘူးလုံနေချိန်မှာရန်လူရဲတရုတ်နိုင်ငံကြီးကထိန်းချောက်မှုတစ်ခုဘာကြောင့်ဖြစ်နေလဲဆိုတာမြင်ဖို့ကလွယ်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့မြောက်ကိုရီးယားလိုနိုင်ငံလေးတွေကပစိဖိတ်ဒေသမှာလှုပ်ခတ်မှုကြီးတွေဖြစ်အောင်လုပ်နေကြတာပါ။ Brookings Institution က Michael O'Hanlon ကအခုလိုပြောပါတယ
်။ North Korea President Obama has just said to Mr. Trump that this is in fact perhaps the
အဲ့ဒီဒေသအနေအရီထဲမှာမြောက်ကိုရီးယားရေးဟာအပြေးဝနားလည်မှုအနည်းဆုံးကိစ္စဖြစ်နိုင်နေဆိုတာသမ္မတအိုဘားမားကမစ္စတာထရမ့်ကိုပြောထားပါဗျ
။မြောက်ကိုရီးယားဟာတနစ်ကိုနျူကလ িয়ার လက်နက်6ခုအထိတည်ဆောက်နေတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။အဲဒီလက်နက်တွေကိုပစ်ခတ်နိုင်စွမ်းရှိနေပြီလို့အမေရိကန်စစ်ဖက်အကြီးအကဲတာဝန်ရှိသူတူကပြောပေမဲ့ပစ်မှတ်ကိုမှန်အောင်ပစ်နိုင်စွမ်းတော့အခုထိမရှိသေးပါဘူး။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဒီနေ့အစောပိုင်းမှာတက်လာကြတဲ့ကအမေရိကန်ရဲ့ကာလာရှီမဟာမိတ်ဖိလစ်ပိုင်ကအမေရိကန်နဲ့ဆက်ဆံရေးလျှော့ချဖို့လှုပ်လာပါတယ်။နစ်စင်လုံးနေကြကုန်းရည်နှစ်သွဲကာကွယ်ရေးစွမ်းရည်ဆိုင်ရာပူးတွဲစီရေးလေ့ကျင့်မှုတွေကိုနောက်နှစ်မှာတော့ဘေးအန္တရာယ်ဆိုင်ရာကူညီကယ်ဆယ်ရေးအတွက်ဖဲ UDP ပြောင်းလဲလေ့ကျင့်သွားမယ်လို့အမေရိကန်ရေတပ်နဲ့မရိန်းတပ်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ကြီးတပ်အနေနဲ့လည်းတိုက်ပွဲဝင်အသင့်လေ့ကျင့်မှုကနေလူသားပေးဒုက္ခအကူအညီပေးရေးပိုင်းကိုဖိလစ်ပိုင်နဲ့ပူးတွဲပြီးနောက်နှစ်မှာပြောင်းလဲလေ့ကျင့်သွားပွဲရှိတယ်လို့အမေရိကန်ကြီးတပ်ဒုတိယဗိုလ်ချုပ်ကြီးစတီဖန်လန်ဇာကပြောပါတယ
် We're still working with the Philippines right now. We may have to make some adjustments based on operations in the Philippines.
ဖိလစ်ပိုင်နဲ့ကျွန်တော်တို့ကြာဆက်ပြီးတော့ပြောဆိုနေသေးပါဖိလစ်ပိုင်ကလုပ်ငန်းတွေအပေါ်အခြေခံပြီးပြောင်းလဲတချို့လောကနိုင်ငံရှိပြီးတော့ဒီအတွက်ပြင်ဆင်ထားပါတယ
်ပစိဖိတ်ဒေသတွင်းအမေရိကန်ရေတပ်ချထားတာကတော့အားကောင်းသေးပါရေတပ်ကလေရင်တင်တင်ပေါ်၄စင်းရှိပါတယ်ပစိဖိတ်ပတ်ဝေးစ်လို့ခေါ်တဲ့လက်နက်ကြီးပိုင်းစီရေးလေ့ကျင့်မှုတွေကိုတောင်ကိုရီးယားဖိလစ်ပိုင်ထိုင်းတို့အပြင်ပထမဆုံးအကြိမ်ဖြစ်ကမ္ဘောဒီးယားပါပါဝင်ပြီးအမေရိကန်ကြီးတပ်ကလုပ်နေပါတယ်။နောင်လုံးမဲ့ pathway ဆက်ဆင်ရေးမှာပါဝင်ဖို့ဗီယက်နမ်ကလည်းပြောထားတယ်လို့ဒုဗိုလ်ချုပ်ကြီးလန်ဇာကပြောပါတယ်
။ You want to be there to deter. You want to be there to avoid conflict and really to avoid miscalculation. And I think
our first priority is to be able to handle the situation and to be able to handle the situation. အဲ့ဒီမှာကျွန်တော်တို့ရှိနေတာကပစိဖိတ်ဒေသဟိုဘက်ထိရေးပါတယ်လို့ကျွန်တော်ထင်ပါတယ်။ပစိဖိတ်ဒေသမှာထိတွေ့ဆက်ဆံတာကိုကျွန်တော်မှာမိတ်တွေအတိအမှတ်ပြုတယ်ဆိုတာကျွန်တော်သိပါတယ်
။အန်ဒရယ်ကြာချိန်တွေမှာလက်တွဲလုပ်နိုင်ဖို့နိုင်ငံတွေပြင်ဆင်တာမှာနိုင်ငံစုံစီးရေးလေ့ကျင့်မှုတွေဟာအထူးအရေးပါတယ်လို့ဒုဗိုလ်ချုပ်ကြီးလန်ဇာကပြောပါတယ်ခင်ဗျာ
။သွားရစီလားချင်းလာမယ့်2020အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘလောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်ရောဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီစီဇန်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ညတော့ရဲ့လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ပြည်ရင်းသတင်းတွေဖက်ဆက်ရအောင်ပါစကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေဆိုင်သတင်းသမားတူအသက်ခံခဲ့ရတာကြောင့်နယ်သတင်းထောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့အစိုးရမှုတွေရှိနေကြပါတယ်အခုလိုမုံရွာသတင်းထောက်အသက်ခံရတဲ့ဖြစ်စဉ်ဟာဘာကြောင့်လဲဆိုတာမသိရသေးပေမဲ့နယ်ဒေသတချို့မှာသတင်းထောက်တွေအပေါ်ချိန်ချောက်မှုတွေရှိတာကြောင့်သတင်းထောက်တွေရဲ့လုံခြုံရေးပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ရှုမြင်ကြတာပါဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မမေခါကပြောပြပေးမှာပါရှင်
စကိုင်းတိုင်းဒေသကြီးမုံရွာမြို့အောင်ချမ်းသာရက်ွက်နယ်မြို့တိတ်ရက်ွက်အကြားမုံရွာခောက်ကွင်းအနီးမှာရှိတဲ့ပြည်တော်စုလမ်းမကြီးပေါ်မှာ ဒီနေ့မနေ့တနားရီအချိန်ခန့်ကမုံရွာခြေဆိုင်တရင်တောက်တူဖြစ်တဲ့ကိုစိုးမိုးထွန်းရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။လက်ရှိကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးမုံရွာမြို့မှာရဲစခန်းကဒူရဲမှုတိမ့်ဆွေမြင့်ကအမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။ဒါရရတော့သူ့ကိုတယောက်သမို့နှစ်ယောက်ဆက်ပို့တဲ့သူကနေပြီးတော့မှဒီတုံးနဲ့ရိုက်တယ်။ဒါနေသားနဲ့တွေ့ရတဲ့ဥစ္စာပဲရှိပါပြီ။ဒါကျွန်တော်တော့ဒီမုံရမှာဘောနော်သူ့မှာတိတ်ပြီးတော့မှရှားဟိုဝစိုးထွန်းမှာပြန်နေရန်ရည်ရွယ်စားကြီးတော့မရှိပါဘူ
း။အသက်ခံရတဲ့တည်င်းတော့ကိုစိုးမိုးထွန်းဟာဥကောင်းပေါက်ပြင်းနဲ့မျက်နှာညိုမဲဖူရောင်တန်းရရီနဲ့အဲ့ဒီနေရာမှာလှုပ်ကြံတက်ဖြတ်ခံရတာဖြစ်ပြီးဒီနေရာမှာအနှိတ်ခမ်းကာရာအိုကေခန်းမတွေအများဆုံးတည်ရှိရာပတ်ဝန်းကျင်နေရာဖြစ်တာကြောင့်တက်ခံရတဲ့အခြေအနေတွေဟာရှုပ်ထွေးနေရာဆဲဖြစ်တယ်လို့မုံရဒေသခံအချို့ကတုံ့တက်လျက်ရှိပါတယ်။သတင်းတော့ကိုစိုးမိုးထွန်းဟာအရင်ကဟွန်ယူချာနယ်ရဲ့မုံရွာအခြေစိုက်သတင်းထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးမကြသေးခင်ကမှ Weekly 11နေ့စဉ်သတင်းစာကိုပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။လက်ရှိချိန်မှာတော့အမှုကစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလူတက်မှုပုံမှဖြစ်တဲ့ပုံမှ300နှစ်နဲ့ဒီအမှုကိုအမှုဖွင့်အရေးယူထားတယ်လို့မုံရွာမြို့မှာရဲစခန်းကဒူရဲမှုကပြောပါတယ်။အခုချိန်ထိတော့တရင်ကိစ္စကြောင့်အခုလိုလှုပ်ကြံခြင်းခံရတာဟုတ်မဟုတ်ဆိုတာကိုတေချာတိကျစွာပြောဆိုနိုင်ခြင်းမရှိသေးပေမဲ့နေကန်တရင်တောက်တွေရဲ့လုံခြုံရေးဟာလည်းအထူးစိုးရိမ်ပွဲရာရှိနေတယ်လို့တေဆုံးသူကိုစိုးမိုးထွန်းရဲ့တငယ်ချင်းဖြစ်သူမုံရွာကေဇက်ဂျာနယ်မှာတာဝန်ခံအယ်ဒီတာကိုတက်ကပြောပြပါဗျ
။ရန်ကုန်နယ်သားတွေရောသူကိစ္စကကျွန်တော်တိတ်အဲ့ဒါတွေတော့မသိရဘူးကွာ။ဟိုသူကလည်းနည်းနည်းဟိုသူဝဝနေနေရတယ်လို့ပြောကြ။အခုလိုမျိုးကြီးလုတ်တရကြီးဒီလိုမျိုးတရင်ကြားလိုက်တော့ကျွန်တော်ငယ်ဆိုတော့ကြာတဲ့နောက်ကလက်ချွေးညီလေးရတဲ့အနေထားမှလည်းရှိတယ်ဗျ။အဲ့တော့ဒီလိုမျိုးသူဖြစ်တဲ့နေရာကျွန်တော်နဲ့အရင်ကြက်လာပါပြီလားပေါ့ပြီးတော့လည်းဟိုဒီလိုမျိုးကြီးဖြစ်လာနိုင်မှာလားဆိုတဲ့ဆိုရင်ဖြစ်လာမှုတွေတော့တော်တော်များများတော့ရှိလာတာပေါ့။လက်ရှိကျွန်တော်တို့ဒီပုံမှန်ပုံမှန်အနေထားမှတော့စိတ်ကြောက်တဲ့ဟာတော့မရှိနေဘူးဗျ။ကျွန်တော်တို့ယူတဲ့အနေထားရင်မှတော့မရှိကြဘူးဗျ။
သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့သတင်းတော့ကိုမြင့်ကျော်ကလည်းပြည်တွင်းသတင်းတောက်တွေမှာကြုံတွေ့နေရတဲ့လုံခြုံရေးပိုင်းအားနည်းမှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြသွားပါတယ်
။တွေ့ရတရားဥပဒေစိုးမိုးမှုရှိတာတော့တနိုင်ငံလုံးတောင်တာနဲ့ဖြစ်နေတဲ့ကိစ္စပါ။ဒါပေမဲ့သတင်းသမားတွေကတော့အဲ့ဒီမှာမှသတင်းလို့ရင်ဒီထက်ပိုပြီးတော့အန္တရာယ်ကပိုများတဲ့သဘောရှိတယ်။ရဲတို့ကတော့ဒီထက်ပိုပြီးတော့ဗီဒီယိုတိုက်ပြီးတော့ကာကွယ်ပေးတဲ့နာပေါ့နော်
။ CPJ လို့ခေါ်တဲ့ Journalist Network ကနေထုတ်ပြန်ထားတဲ့အရာ1992ခုနှစ်ကနေ2016အထိကမ္ဘာတဝန်းလုံးမှာသတင်းစာဆေးရ1200ကျော်ဟာသတင်းရယူခဲ့မှုတွေကြောင့်အသက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့လပိုင်းလောက်ကတပိတ်ချင်းမြို့အခြေစိုက်သတင်းစာဆေးရတဦးဖြစ်တဲ့ကိုတင်စော်ဦးကိုတက်မှောင်ကိုထုတ်လုပ်သူတွေကချိန်ချောက်မှုတွေရှိလာတာကြောင့်အခြားမြို့ကိုမိသားစုအလိုက်ရှောင်တိန်ရတာမျိုးတွေကြုံတွေ့ခဲ့ရပါတယ်။ဒီလိုချိန်ချောက်မှုတွေကြုံတွေ့နေရပေမဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ကဒီပေါ်မှာအလေးထားမှုအားနည်းနေသေးတာကြောင့်အလေးနက်ထားပေးဖို့သတင်းမီဒီယာအဖွဲ့တွေကအစိုးရကိုတိုက်တွန်းမှုတွေလှုပ်ဆောင်နေပါတယ်။အခုအသက်ခံခဲ့ရတဲ့သတင်းတော့ကိုစိုးမိုးထွန်းမှာဇနီးတင်နဲ့မူလာတန်းအရွယ်ကြောင်းတက်နေတဲ့သားတဦးတို့ကြံရှိခဲ့ပါတယ်ရှင်။
မမေခတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ဩစတြေးလျခြေဆိုင်တက္ကသိုလ်ကြီးခုနှစ်ခုကစုပေါင်းဖွင့်ထားတဲ့ OUA လို့ခေါ်တဲ့ Open University Australia ကနေရွရွ BA ဘွဲ့မဟာဘွဲ့နဲ့ Diploma သင်တန်းတွေကိုပြည်ရင်းတိုင်းရင်းသားဒေသများနဲ့နေဆက်ဒေသကမြန်မာကျောင်းသားရှိဦးတက်ရောက်အောင်မြင်ခဲ့ကြပါတယ်။ Time မြန်မာနေဆက်မှာကျင်းပတဲ့ဘွဲ့နှင်းသဘင်အခမ်းအနားကို OUA ကပါမောက်ခရီလာရောက်ပြီးတော့ဘွဲ့လက်မှတ်ပေးအပ်ခဲ့ပါတယ်။အပြည့်စုံကတော့ Time ကနေ VOA သတင်းထောက်မအေးအေးမကတင်ပြပို့ထားပါရရှင
်။ဩစတြေးလျနိုင်ငံအခြေစိုက်တက္ကသိုလ်ကြီးခုနှစ်ခုကနေစုပေါင်းဖွင့်ထားတဲ့ OUA လို့ခေါ်တဲ့ Open University Australia ကနေပညာသင်ဆုတွေကိုပြည်တွင်းနေတိုင်းရင်းသားဒေသတွေနဲ့နေဆက်မှာအခြေစိုက်တဲ့လူမှုအခြေပြုအဖွဲ့အစည်းတွေမှာတာဝန်ယူခဲ့ကြသူတွေကိုပညာသင်ဆုတွေပေးခဲ့တာပါ။ဒီထဲကထူးခြားသူတွေကိုရွေးချယ်ခဲ့ပြီးတဲ့နောက် online အဝေးသင်စနစ်နဲ့ Australia ကျောင်းတွေရဲ့စံချိန်စံညွန်းတွေအတိုင်းသင်ကြားပေးခဲ့ပြီးပြည်တွင်းတိုင်းရင်းသားဒေသများနဲ့နေဆက်ဒေသများကမြန်မာကျောင်းသားရှစ်ဦးကိုဘွဲ့လက်မှတ်တွေအနှင်းချီးမြှင့်ပေးခဲ့ပါတယ်။တရင်းနဲ့စာနယ်ဇင်းအထုပြုဘာသာနဲ့ဘွဲ့ရခဲ့တဲ့မတ်ရွှေစင်ကတော့သူမရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
။ အခုဒီနေ့ကတော့ OUA Vermont Project ပေါ့နော် Scholarship Program ကနေပြီးတော့သူကနေဆက်မှရှိတဲ့ဒီအထက်တန်းပြီးသွားတဲ့လူတွေအတွက်ပေါ့နော်အသိဉာဏ်ပညာအတွက်စက်တင်ကိုလောက်ထားတဲ့ program ဖြစ်တယ်။သူကကြတော့မှရဲ့ဟို online program ပေါ့ online ကနေ internet access ရှိလို့ရှိလို့ရှိရင် internet ကနေတစ်ချိန်ဒီ Australia တက္ကသိုလ်တွေကဆရာတွေနဲ့ဟိုလေ့လာသင်လို့ရတယ်ပေါ့နော်။ဆိုတော့ကိုယ်အလုပ်လည်းမပြတ်ဘူးအလုပ်လုပ်ရင်းနဲ့ပဲဒီလိုသင်သွားတယ်အချိန်တိုင်းသင်လို့ရတယ်လို့အချိန်ကြီးသင်လို့ရတယ်ပေါ့နော်။ဒါဒီနေ့မှာသူကအဲ့ဒီ OUA program ကဝယ်နေတဲ့ပုံတော့အားလုံးပြီးသွားတဲ့လူတွေက3ချိန်ရှိပြီဒီနေ့က3ချိန်ရောက်ပေါ့နော်။3ချိန်ရောက်မှာဆိုလို့ရှိရင်diploma နဲ့ diploma တော့ခဏလည်းတက်ရတယ်အဲ့ဒီ diploma နဲ့ပြည့်လို့3ယောက်ပါတယ်။ရင်းမြို့ပွဲပေါ့နော် bachelor ရတဲ့လူက3ယောက်ပါတယ်။ပြီးလို့ရှိရင် graduate certificate နဲ့ဒီ master ပေါ့နော်ရတဲ့လူလည်းပါတယ်
။ Australia တက္ကသိုလ်ခုနှစ်ခုမှာသင်ကြားနေတဲ့ဘာသာရပ်တွေကပညာရေးကျန်းမာရေးအပါအဝင်တခြားမိမိနှစ်သက်ရာဘာသာရပ်တွေကိုလည်းသင်ယူနိုင်တယ်လို့လည်းဆက်ပြောပြပါတယ
်။သူကအဓိကကဒီ OUA မှာက Australia တက္ကသိုလ်ရဲ့တက္ကသိုလ်ခုနှစ်ခုကနေပြီးတော့ကိုဝါဒနာပါရပါတော့ကိုစိတ်ဝင်စားရပါတယ်ဒီလိုလေးလာလို့ရတယ်အဲ့ဒီမှာဒီလူမှုရေးပါတယ် sociology ပါတယ်နောက်ပြီးတော့ communication ပါတယ် public relation လိုမျိုး general knowledge လိုမျိုးဟာလေးလာလို့လည်းရရယ်ဒါ project management ကိုလည်းလေးလာလို့ရရယ်ပေါ့နော
်ရိုးရိုးပွဲတင်တဲ့ bachelor degree အတွက်အနည်းဆုံးစာတန်း60ကျော်လောက်ကိုကိုယ်တိုင်ရေးသားပြုစုတင်သွင်းပြီးမှသာဘွဲ့ရရှိခဲ့ကြတာဖြစ်တယ်လို့လည်း Open University Australia ရဲ့Academic Coordinator တာဖြစ်တဲ့ဦးသိန်းနိုင်ကလည်းပြောဆိုခဲ့ပါဗျ။သူတို့အတွက်ဒီဇင်ဘာလ17ရက်နေ့ကထိုင်းမြန်မာနယ်စပ်မှာဝင်းနှင်းသဘင်အခမ်းအနားကျင်းပပေးခဲ့ပြီး Australia တပ်သူတွေကပမောခတွေကလာရောက်ပေးရခဲ့တာဖြစ်ပါတယ်။ဘွဲ့ရကျောင်းသားတွေဟာလူမှုအဖွဲ့အစည်းရဲ့တာဝန်တွေကိုဦးဆောင်ရင်းမိသားစုတွေကိုပြောထောင်ရင်းနဲ့အရေးအသွေးမြင့်တဲ့ဘွဲ့တင်နန်းတွေကိုအချိန်ပြည့်အချိန်ပိုင်းတက်ရောက်ခဲ့ကြရတယ်လို့ဒီလိုဘွဲ့တွေရရှိဖို့အတွက်အနည်းဆုံး6နှစ်ကနေ8နှစ်လောက်ထိအောင်ကြာမြင့်ခဲ့တာပါ။ရိုးရိုးဘွဲ့တင်နန်းအတွက်ဘာသာရပ်24ဘာသာကိုသင်ယူခဲ့ရပါတယ်။နှစ်ပတ်တစ်ခါ assignment essay တွေသုတေသနစာတန်းတွေကိုရေးသားသင်သွင်းရပါတယ်။သုံးလတစ်ကြိမ်လဲရေးဖြေတွေကိုလည်းဖြေဆိုကြရပါတယ်။အခုဖွဲ့ရတဲ့ကျောင်းသားတွေဟာ Australia နဲ့နိုင်ငံတကာကျောင်းသား3000ကျော်နဲ့အတူတပြိုင်တည်းလေ့လာတက်ရောက်သင်ယူခဲ့ရတာဖြစ်ပါတယ်ရှင်။
မအေးအေးမတင်ပြသွားရပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကမှခင်ဖြစ်တွေကပြောပြပေးပါအောင
်ဘေဂန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်က Exxon Mobil ရေနံကုမ္ပဏီရဲ့အရာရှိချုပ် Rex Tillerson ကိုသူ့ရဲ့အစိုးရတက်လက်တဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ရထားရွေးချယ်လိုက်ပါပြီရုရှားသမ္မတနဲ့ရင်းနှီးသူတဦးဖြစ်တဲ့ Mr. Tillerson ဟာ Exxon Mobil ရေနံကုမ္ပဏီမှာ42နှစ်ကြာအလုပ်လုပ်ခဲ့တဲ့သူပါကမ္ဘာလုံးဆိုင်ရာကုမ္ပဏီကြီးတစ်ခုကိုလည်ပတ်နေတဲ့သူ့ရဲ့ဒီကျွမ်းကျင်အသက်ပညာတွေဟာနိုင်ငံခြားရေးဌာနကိုအအောင်မြင်မြင်ဦးဆောင်နိုင်မှုအတွက်အင်မတန်အရေးပါတယ်လို့ထရမ်ကပြောသွားပါတယ်ရှင်။ဒီတော့တွင်းမှာပဲသူထရမ်ကနေပြီးတော့ဒီထောက်လန်းရေးအဖွဲ့တွေရဲ့နေ့စဉ်အစဉ်ခံစားမှုတွေကိုမလိုအပ်ဘူးလို့ရွေးကောက်ခံသမ္မတဒီထရမ်ကနေပြီးတော့ပြောဆိုခဲ့တဲ့အပေါ်မှာသမ္မတဘရက်အိုဘားမားကလည်းတုံ့ပြန်ထားပါတယ်။အကြောင်းအရာတွေအတော်များများကိုကျွမ်းကျင်နှံ့ဆက်တဲ့သူတွေနဲ့စုဖွဲ့ထားတဲ့ဒီအမေရိကန်ထောက်လန်းရေးအေဂျင်စီတွေရဲ့အမြင်သဘောထားတွေကိုမသိဘူးဆိုရင်မမြင်မဆန်းစံတဝါးဝါးနဲ့အမေရိကန်ထောက်လန်းရေးအေဂျင်စီတွေရဲ့အမြင်သဘောထားတွေကိုမသိဘူးဆိုတာကတော့မျိုးဖြစ်လိမ့်မယ်လို့သမ္မတအိုဘားမားကပြောပါတယ်ရှင်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြပခါတွေဟာနေဆက်တည်ငြိမ်ရေးကိုထိခိုက်စေနေတာကြောင့်မလို့သက်ဆိုင်ရာဘက်အသီးသီးကနေပြီးတော့ငင်းကြဲရေးအတွက်ဆွေးနွေးအဖြေရှာဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးဟုံးနီယန်ကဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မကြီးစိုးဝင်းနဲ့တွေ့ဆုံတဲ့အချိန်မှာတိုက်တွန်းသွားပါတယ်။ပြပခါမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ခတ်ရစေချဖို့တိုက်တွန်းပြီးတော့မြန်မာနိုင်ငံမြောက်ပိုင်းရေးကိစ္စဟာအမျိုးသားပြန်လည်သိမ်းပြရေးကိစ္စဖြစ်တာကြောင့်မလို့စစ်ပွဲတွေနဲ့ပြဿနာတွေကိုဖြေရှင်းလို့မရဘူးလို့တရုတ်တန်အမတ်ကြီးကပြောတဲ့အကြောင်းကိုတော့ရန်ကုန်တရုတ်တန်ရုံးကသတင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံအပေါ်မှာနောက်ထပ်ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားဖို့တောင်ကိုရီးယား၊အမေရိကန်နဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာအထူးကိုယ်စားလှယ်တွေဒီကနေ့ပဲကတိပြုလိုက်ကြပါရစေ။
သတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမတငိထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rodriguez ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24.25/52နဲ့လိုင်းလမီတာ190ရောက်ကနေတည်းကထုတ်လွှင့်ပေးသွားအောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.